ကချင်ပြည်နယ်ဖားကန့်မြို့နယ်စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့မနေ့အစောပိုင်းမှာပဲကချင်လူမျိုးရေးအဖွဲ့ KNA ကတိုက်ခတ်ခဲ့ပါတယ် KNA ဘက်ကကတိုင်းတောင်စခန်းကိုသိမ်းယူခဲ့တဲ့အကြောင်းအတိအပြုပြောဆိုခဲ့ပေမဲ့အခြေအနေအသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးခင်ဗျာဖားကန့်မြို့နယ်ကတိုက်ပွဲသတင်းကိုအခြေခံပြီးတော့ကိုညင်းညာကတင်ပြပေးပါမယ်ခင်ဗျာ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ KIA ဌာနချုပ်လိုင်စာအနီးစီရေးတင်းမာနေချိန်မှာပဲဒီနေ့မနေ့ဖားကန့်မြို့နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်မနေ့9နိုင်ကျော်အချိန်မှာစတင်ဖြစ်ပွားခဲ့ပြီးဖားကန့်မြို့နယ်နမ်မော်ရွာအနီးကဖျားတောင်ခေါ်တက်စခန်းနဲ့နမ်မော်တက်စခန်းအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ
်9နိုင်ခွဲလောက်မှာကတမကန်သွားတဲ့လမ်းကဖျားတောင်အဲ့စခန်းမှာအဖြစ်ကြတယ်ဟုတ်အဲ့ပြီးတော့6နိုင်ခွဲ9နိုင်လောက်နေတာကဒီဘက်မှာပြန်ချက်တာနမ်မော်ပဲ9နိုင်ခွဲ7နိုင်မတက်လောက်ဒီတုံတုံတိုင်းတိုင်းနဲ့ကျွန်တော်တို့ဒီမမှုဖားပြဲစပေါ်ပြဲကြောင်းအဲ့နာတဝိုက်တွေအတန်လေးကြာနေရတာပေါ့အဲ့နာလေးတဝိုက်တွေလက်နဲ့ချင်းနဲ့ပြစ်တဲ့အတန်လေးကြနေတဲ့အတန်လေးပေါ့
အလားတူနောက်ထပ်ဒေသခံတယောက်ကလည်းစစ်ကောင်စီတပ်စခန်းနှစ်နေရာကို KIA ကတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းအခုလိုပြောပါရယ်
။နမောကတိုင်းတော်ထိတ်ကထိုင်ထားတဲ့စခန်းရဲ့နမောစခန်းရဲ့နောက်ခုလိုပြောရည်။အိမ်တော်လိုပြော။အကြောတော့ဒီလိုမှတင်းပြီးတော့ဟိုအရှင်လက်မြည်ရတဲ့တရေတည်းလိုပြောလက်နဲ့တည်းလည်းတော်တော်ရတယ်ပြော
။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနောဘူးကတော့ကတိုင်းတော်စခန်းတင်းယူတဲ့သတင်းကိုပဲ VOA ကိုအခုလိုတီးပြပါရယ်။
အကံပေးမှာဒီမနေ့9နာရီဝန်းကျင်ကလေးကနေတိုက်ပွဲဖြစ်တာရှိပါတယ်ကျွန်တော်တို့ကျင်းအခေါ်ဝန်နဲ့တော့ဆင်ဘုံတို့ခေါ်တဲ့နေရာမှာဖြစ်ပါတယ်တို့ရဲ့အဲ့ဘက်မှာခေါ်တာတော့ကတိုင်းတောင်တို့လည်းခေါ်ကြလာအဲ့မှာသတ်ခံထိုင်တဲ့နေရာကိုကျွန်တော်တို့တမခါကိုတိုက်ရင်ချောက်အဖွဲ့ကြီးပေါ့အဲ့ဒီခံကိုလာတင်းတဲ့တိုက်ပွဲဖြစ်ပါတယ်ခင်ဗျာခံတင်းလို့ရတယ်လို့ပြောကြပါတယ်အခုတတိကတော့ဒီတပ်ဖွဲ့ကြီးအဲ့ဒီနေရာမှာနေနေရှိနေရဲ့လုပ်ရင်းနဲ့ထိုင်နေတယ်လို့သတင်းရပါတယ်ခင်ဗ
ျ။နမ်မော်စခန်းကိုတိုက်ခိုက်တဲ့သတင်းတော့မရသေးကြောင်းနဲ့ဆယ်စင်းဘက်မှလည်းတိုက်ပွဲဖြစ်တဲ့သတင်းကြားသိရကြောင်းပြောပါရယ်။လက်ရှိ KIA ဌာနချုပ်လိုင်စာအနီးနမ်ဆန်ရံဘက်ကစီရေးအခြေအနေကိုတော့ဗိုလ်မှူးကြီးနောဘူးကအခုလိုပြောပါရယ်
။နမ်ဆန်ရံဘက်ကအခြေအနေကတော့မော်ဘက်ကနဲ့တက်လာတဲ့စစ်ကြောင်းတွေအလုံးကတော့မတိအောင်ခါရဆိုတဲ့နေရာမှာအလုံးစုနေကြပါတယ်။ကိုချင်းကတော့ဟိုတွားရလာရလဲခက်ခဲနေရှိတယ်ဆိုတော့တို့လည်းဒီအခြေအနေကိုစောင့်ကြည့်တဲ့သဘောမျိုးလားမသိဘူးခုတတိကတော့တို့လည်းအဲမင်းပြင်းကနဲ့ဆက်ပြီးမှခုစစ်စင်လာတော့မတွေ့ရပါဘူးဒါပေမဲ့နောက်ဆုံးကအခြေအနေတော့မဟုတ်ဘူးကိုလုံးအဲ့မှာပဲစောင့်နေတဲ့ဟာကိုတော့ကျွန်တော်တို့အဲတွေ့ရပါတယ်ခင်ဗ
ျဒီလ3ရက်နေ့တုန်းကလည်းဝိုင်းမော်မြို့နယ်မလီယံကျေးရွာမှာရှိတဲ့စစ်ကောင်စီစခန်းကို KIA ကတွားရောက်သိမ်းယူခဲ့ပြီးဒီအနေမှာတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ KIA ဌာနချုပ်လိုင်စာအနီးနန်းဆန်ရံဘက်မှာဇူလိုင်လဇန်ပိုင်းကတည်းကတိုက်ပွဲတွေစတင်ခဲ့တာမှာနောက်ပိုင်းမြကြီးနားဗမော်လန်းတကြောမှာလည်းတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါ။အခုဆိုရင်နှစ်ဖက်စီရေးတင်းမာနေတာတလားကျော်ကြာမြင့်လာနေပါပြီခင်ဗျာ။